ကချင်လူမျိုးရေးတပ်မတော် KIA ကသူတို့ဌာနချုပ်လိုင်ဇာမျိုးအနီးကစစ်ကောင်စီတပ်စခန်းအများစုကိုတင်ယူထားပေမဲ့ဒီကနေ့မှာတော့ကြံရှိတဲ့ဘွန်ရဲဘွန်စခန်းကိုဆက်လက်တိုက်ခိုက်နေပြီးတိုက်ပွဲတွေပြင်းထန်နေတာပါဒီနေ့တိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်ကိုကျွန်တော်တို့လိုင်ဇာနာပုံပေးဆောင်ပါတော့ဒီမနေ့ကြက်ကြီးပေါ့ခုနကရှိနေပြီတကယ်ကတော့တိုက်ပွဲဖြစ်တာဟာဒီနေ့ကုန်လေးပြောရပါပေါ့ဟိုစပ်စပ်ပဲကတော့လေချောင်းနဲ့တာဖြစ်တာဖြစ်နေတော့ပါပဲမင်းနားလိုက်တံပစ်လိုက်အဲလေချောင်းကတော့ပြင်မဘက်ကနဲ့လာတယ်နောက်ဟိုတရာဦးဘက်ကနဲ့လာတယ်အဲ့ဒါမျိုးတွေဖြစ်ပါတယ
်စစ်ကောင်စီရဲ့ဘွန်ရဲဘွန်တပ်စခန်းကိုမြစ်ကြီးနားဗမော်လမ်းတစ်လျှောက်ဒီလ9ရက်နေ့ကတိုက်ပွဲစတင်ခဲ့တာမှာဒီကနေ့မှပြင်းထန်လာတာဖြစ်ပါတယ်ဒီကနေ့ဝိုင်းမော်မြို့နယ်အောင်မြေ1နဲ့အောင်မြေ2ကျေးရွာဘက်မှာလည်းတိုက်ပွဲဖြစ်ပွားတယ်လို့ကြားသိရပေမဲ့သတင်းအတိအကျတော့မရသေးကြောင်းဘုံမူကြီးနော်ဘူးကဆက်ပြောပါတယ
်ဝိုင်းမော်ဘက်မှာတိုက်ပွဲဖြစ်တယ်ဆိုတော့ကြားပါတယ်ဟုတ်တိကျတော့မကြားသိရဘူးဆက်တွေ့တော့မရဘူးဆက်ကတော့
ဝိုင်းမော်မြို့အောင်မြေ2ကျေးရွာမှာတော့ဒေသခံ800ကျော်ဟာ၄ရက်လောက်ပြိမိနေပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကထွက်ခွာခွင့်မပေးတာကြောင့်ဘာသာရေးကောင်းဆောင်တွေနဲ့PCG ခေါ်ကချင်ချင်းချင်းရေးအကျိုးဆောင်အဖွဲ့ကညှိနှိုင်းနေပါတယ်ဒီကနေ့မနေ့အောင်မြေနစ်ရွာဘက်မှာတိုက်ပွဲတွေဖြစ်နေကြောင်းပြိမိနေတဲ့စစ်ဆောင်တအူးကအခုလိုပြောပါတယ
်ဒီဖြစ်နေတဲ့စစ်ဆောင်တွေကလည်းမှာပဲအခုငွေမကြီးနေတယ်မှာတနက်ကနေကဘာလို့ခုမရအောင်ဒီရက်ကဖိုင်ပြောက်မှာအောက်ဆီဂျင်ငါမရပြီးတော့ဒီညညာလို့ပစ်ချက်ပြီးပြောက်ဆုံးလို့ရှိချင်တယ်မှာဖြစ်နေတာကိုချက်လိုက်ကြတဲ့အတိုင်းပြောနေတယ
်ဝိုင်းမော်ဒေသခံတအူးကအောင်မြေတင်းနဲ့အောင်မြေနစ်ကျေးရွာနဲ့အရာဝတီမြစ်ကြားကမဟိုင်းပါကျေးရွာဘက်မှာလဲမနေ့6နာရီကတည်းကလက်နဲ့ကြီးတန်နေကြားနေရကြောင်းပြောပါတယ်ဒီညနေပိုင်းမှာတော့အောင်မြေနစ်မှာပြိမိနေသူတွေဝိုင်းမော်ဘက်ထွက်လာနေပြီဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်နောက်ဆုံးအပိတ်အခုလက်ရှိအချိန်ကသူတို့ဒီအောင်မြေနစ်ကနေတော့ထွက်လာပြီအကုန်လုံးဟိုမြေကျေးရွာအထက်မှာအဲဒီဒိတ်မှာတယောက်ချင်းမပုံရဖြစ်နေတယ်အဲဒါပြင်းတော့ထွက်လာလို့ရပြီပေါ့
ဒေသတွင်းသတင်းမီဒီယာတွေမှာတော့ဒီကနေ့မနေ့ဝိုင်းမော်မြို့နယ်အောင်မြေ1နဲ့အောင်မြေ2ရွာကိုဒီလ10ရက်နေ့က KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပြီး9ရက်နေ့မှာပြန်လည်ဆုတ်ခွာခဲ့တာဖြစ်ပါတယ်။ဖားကန့်မြို့နယ်နတ်မော်ရွာအနီးကစစ်ကောင်စီတပ်စခန်းတစ်ခုကိုဒီကနေ့ KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့တာရှိပေမဲ့အသေးစိတ်သတင်းအချက်အလက်တွေတော့မရသေးပါဘူး။ KIA ဟာဒီနေ့စမ်းပိုင်းကစတင်ပြီးဖားကန့်မန်စီစတဲ့မြို့နယ်တွေမှာစကန်သိန်းတိုက်ပွဲတွေဆင်နွှဲပြီးဒီလ9ရက်နေ့မှာလိုင်ဇာမြို့ဝန်ကျင်နဲ့မြစ်ကြီးနားဗမော်လမ်းမကြီးတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်ခဲ့တာပါဒီတိုက်ပွဲတစ်လျှောက်စစ်ကောင်စီရဲ့စခန်းကြီးငယ်20လောက်သိမ်းယူထားကြောင်းလဲ KIA ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ